မဲမသမာမှုတွေရှိနေတယ်ဆိုရဲပြောကြားချက်တွေကြားမှာပဲရုရှားရဲ့လက်ရှိသမ္မတဗလာဒီမီယာပူတင်အနိုင်ရနေကြောင်းကနဦးရွေးကောက်ပွဲရလဒ်တွေကဖော်ပြနေပါတယ်တနင်္ဂနွေနေ့မဲပေးကြတဲ့ရုရှားနိုင်ငံသားတွေကတော့ဘသူအနိုင်ရမယ်ဆိုတာကိုကြိုသိနေကြသလို Clinton Credit Data မှာရှိတဲ့မဲယုံတွေပိတ်ပြီးပြီးချင်းမှာပဲကနဦးရလဒ်ကိုကြည့်ရင် Mr. Putin ပဲအနိုင်ရတာကိုတွေ့ရပါတယ်ရုရှားအစိုးရမှန်းထားတယ်လို့မဲပေးသူအကြီးအတွက်ရာခိုင်နှုန်း80လောက်ထိတကယ်ရှိမရှိမသိရသေးပေမဲ့မစ္စတာပူတင်ဟာမဲအလုံးရဲ့ 81.9% ရာခိုင်နှုန်းနဲ့ရှေ့ဆုံးကပြေးနေတယ်လို့ရုရှားရွေးကောက်ပွဲကော်မရှင်ကပြောပါတယ်ရုရှားနိုင်ငံတလွှာမဲယုံတွေမှာမဲမတမောမှုတွေရာဖောင်းများစွာရှိနေတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ရုရှားရွေးကောက်ပွဲဆိုင်ရာအရာရှိတွေကတော့ short ပေါ့ပြောပါတယ်ဒါပေမဲ့ဒီကိစ္စကိုသူတို့စုံစမ်းနေပါတယ်လို့ဆိုပါတယ်ရွေးကောက်ပွဲဝင်ကမနစ်တဦးဖြစ်တဲ့ပါဗယ်ဂရူဒင်ကတော့ရွေးကောက်ပွဲကနဦးရလမဲအရာမဲ 15.9% ရာခိုင်နှုန်းလောက်ရနေတာဖြစ်ပြီးသူတယောက်ပဲမစ္စတာပူတင်နဲ့ပြိုင်ဖက်ဖြစ်ရှင်တာပါတခြားသူတွေကတော့ပြိုင်ရှင်ပြိုင်အားသိပ်မရှိပါဘူးမစ္စတာပူတင်က1999ခုနှစ်ဘိုရစ်ယယ်လ်စင်နောက်မှာသမ္မတရာထူးကိုဆက်ခံခဲ့သူဖြစ်ပါတယ်အခုရွေးကောက်ပွဲဟာခရိုင်းမီးယားကိုရုရှားဝင်သိမ်းခဲ့တဲ့၄နှစ်မြောက်နှစ်ပတ်လည်နဲ့လည်းတိုက်ဆိုင်နေပါတယ်မစ္စတာပူတင်ကိုစိန်ခေါ်နှိုင်ဆွမ်းရှိတဲ့ဘလော့ဂါတဦးဖြစ်တဲ့တက်ကြွလှုပ်ရှားသူဘိုရစ်နာဗာနီကတော့သူ့ကိုရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်လို့မရအောင်လိန်လည်မှုနဲ့တရားစွဲတာခံရတယ်လို့ပြောပါတယ်ရွေးကောက်ပွဲမှာမဲမတမာမှုတွေရှိနေတယ်ဆိုတဲ့ဆက်ဆွဲချက်တွေကိုရုရှားရွေးကောက်ပွဲကော်မရှင်ဗဟိုဌာနဒုတိယအကြီးအကဲကမဟုတ်မှန်ကြောင်းညှင်းဆိုခဲ့ပါတယ်